မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေကိုလက်တွေ့ဦးဆောင်နေတဲ့သမရဦးသိန်းစိန်ဟာဆယ်စုနှစ်သုံးခုကျော်အတွင်းမှာအတိုက်အခံလူလူနဲ့နိုင်ငံတကာကလေးစားမှုတွေကိုအတိုင်းအတာတစ်ခုအထိခံယူနေရတဲ့ပထမဦးဆုံးသမရဖြစ်ပါတယ်။သူ့ရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေကဦးစားပေးအစီအစဉ်တချို့နဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေအကြောင်းကိုသမရကြီးဦးသိန်းစိန်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းကမ်းမှာအခုလိုရှင်းလင်းပြောပြထားပါတယ်
။ဟုတ်ကဲ့ပါ။ကျွန်တော်ဒီနိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့ဦးစားပေးကျွန်တော်ဆောင်ရွက်တဲ့ကိစ္စကတော့ပြည်သူအများစုရဲ့ကျွန်တော်တို့တူညီတဲ့ဆန္ဒကိုဦးစားပေးပြီးတော့လုပ်တာဖြစ်ပါတယ်။အဲ့တော့ဒီကနေ့ကျွန်တော်တို့နိုင်ငံမှာလူဦးရေတန်း60ကျွန်တော်ရှိပါတယ်။အဲ့တော့တူဦးချင်းရဲ့ဆန္ဒတွေကတော့အမျိုးမျိုးကျွန်တော်တို့ရှိပြီမလဲ။တူညီတဲ့ကျွန်တော်တို့ဆန္ဒကတော့နှစ်ခုပါ။တစ်ခုကတော့ခုနကလိုတိုင်းပြည်မှာကျွန်တော်တို့တည်တည်ငြိမ်ငြိမ်အေးချမ်းတဲ့ကျွန်တော်တို့ရှိစေချင်တယ်။နောက်တစ်ခါကတော့လူမှုစည်းဝါးဘဝတွေကျွန်တော်တို့ဖွံ့ဖြိုးတိုးတက်ချင်တယ်။အဲ့တော့ဒီဟာတော့ကျွန်တော်တို့ဒါတူညီတဲ့ဆန္ဒဆိုတော့ပြည်သူတွေရဲ့ဆန္ဒဖြစ်သလိုကျွန်တော်ရဲ့ဆန္ဒလည်းဖြစ်ပါတယ်။အဲ့တော့ဒီမှာကျွန်တော်တို့နိုင်ငံရေးပိုင်းနဲ့ပတ်သက်ပြီးတော့ဒီအထက်ကအလေးထားပြီးတော့လှုပ်တာနှစ်ပိုင်းပါပဲ။တစ်ပိုင်းကတော့ခုနကလိုနိုင်ငံရေးအင်အားစုတွေနဲ့ခုနကလိုကျွန်တော်တည်တည်ငြိမ်ငြိမ်နဲ့အေးချမ်းဖြစ်အောင်ကျွန်တော်လှုပ်ဖို့အတွက်ဒီဟာကိုကြိုးစားပါတယ်။နိုင်ငံရေးအင်အားစုတွေ။အဲ့တော့တိုင်းပြည်မှာသူတို့စုစုပူပူနဲ့ဖြစ်ပြနေလဲနောက်ဆက်တွဲလုပ်ငန်းတွေကလှုပ်လို့ပြလို့မရဘူး။အဲ့တော့သူတို့နဲ့ကျွန်တော်တို့အတိုင်းပြည်မှာတည်တည်ငြိမ်ငြိမ်အေးချမ်းနဲ့ရှိအောင်ဆိုတော့ပထမဦးဆုံးဒေါန်ဆန်းစုကြည်နဲ့တွေ့ဖို့ကျွန်တော်ဆုံးဖြတ်လိုက်ပါတယ်။သူလည်းကိုနှစ်ကလိုကျွန်တော်နဲ့တူညီတဲ့သဘောထားတွေကိုပူးပေါင်းပြီးတော့လုပ်ဖို့ဆိုတော့သူ့မှာဆန္ဒရှိကြောင်းကျွန်တော်လည်းသိရတယ်။သိရတော့ဒီလိုထိတွေ့လိုက်ချမ်းပဲသူ့ရဲ့ဝန်းရံနေတဲ့ပြည်ရင်းပြည်ပကျွန်တော်ဒီသူ့ထောက်ခံနေတဲ့အဖွဲ့အစည်းတွေပေါ့လေ။ဒီအဖွဲ့အစည်းတွေကလည်းဘာလို့ရှိတည်တည်ငြိမ်ငြိမ်နဲ့ကျွန်တော်ရှိလာတယ်။တချို့လည်းကျွန်တော်ပြည်တွင်းကိုပြန်ပြီးတော့ဝင်ခွင့်နေပါတယ်ကျွန်တော်ပြေးလိုက်တာတွေလည်းပါတော့ပေါ့။အဲ့တော့ထိတွေ့ပြီးတော့မကြခင်ပါပဲခုနကလိုကျွန်တော်တို့ရဲ့ဒီမိုကရေစီဒီကုပြောင်းရေးလုပ်ငန်းစဉ်မှာဒီဒေါန်ဆန်းစုကြည်နဲ့ NLD ပါဝင်ခွင့်ရအောင်နောက်ထပ်သူ့ကိုထောက်ခံအားပေးနေတဲ့သူတွေကိုခုနကလိုပါဝင်ခွင့်ရအောင်နောက်ဒါတွေကိုကျွန်တော်တို့ကဟိုချိုးဖမ်းပြီးတော့ကျွန်တော်ဆောင်ရွက်ပေးပါတယ်နောက်တစ်ခါကျွန်တော်နိုင်ငံရေးအဖွဲ့အစည်းတွေအဲ့တော့သူနဲ့တွေမပြီးသေးဘူးတခြားကျွန်တော်နိုင်ငံရေးပါတီတွေနိုင်ငံရေးအဖွဲ့အစည်းတွေကရှိနေတယ်အဲ့တော့နိုင်ငံရေးပါတီတွေနဲ့ကျွန်တော်အခုဆိုနှစ်ကြိမ်ကျွန်တော်တွေ့ပြီးပါပြီတစ်ကြိမ်ကတော့ကျွန်တော်ဆယ်ပါတီနဲ့တွေ့တယ်နောက်ကြိမ်ရတာ12ပါတီနဲ့ကျွန်တော်တွေ့ရတယ်။တွေ့တော့ဒီသဘောတရားတွေပြောပြပြတာခါမှာသူတို့ကလည်းခုနကလိုဒီဒေါန်ဆန်းစုကြည်နဲ့အလားတူပါပဲ။နိုင်ငံတော်အတွက်ဒီချက်တရားခုနကလိုပြည်သူရဲ့လိုအပ်ချက်တွေဖြစ်တယ်။တောင်းလို့ပြည်သူရဲ့လိုအပ်ချက်တွေကကျွန်တော်တို့ရဲ့လိုအပ်ချက်လည်းဖြစ်တယ်။တောင်းလက်တွဲပူးပေါင်းပြီးဆောင်ရွက်မယ်ဆိုတော့ဒီလိုကျွန်တော်တို့အကျိုးအမြတ်တွေကျွန်တော်ရရှိပါလား။ရရှိတဲ့အကြောင်းနိုင်ငံတော်မှာခုနကလိုကျွန်တော်စူပူလှုပ်ရှားမယ်အစားပူးပေါင်းပြီးတော့ဆောင်ရွက်မယ်ဆိုတော့ဒီလိုကျွန်တော်တို့ဂရိခွတ်တွေရလိုက်တာကျွန်တော်တို့အတွက်ဘာပဲဖြစ်ဖြစ်ဒါဟိုထူကြတဲ့ဟိုအောင်မြင်မှုတစ်ခုလည်းကျွန်တော်တို့ဖြစ်ပါတယ်နောက်တစ်ခါဒီနိုင်ငံရေးတည်ငြိမ်မှုရှေ့မှာအနောက်နိုင်ငံတွေကလည်းကျွန်တော်တို့ပုံမှာတောက်ဆီပိတ်ဆို့မှုတွေဟာဟိုအထိုက်လျောက်ကျွန်တော်တို့ဖြေလျောက်ပေးမယ်ဆိုပြီးတော့ဒီလိုကျွန်တော်တို့ကယုံကြည်ထားပါတယ်ဘာကြောင့်လဲဆိုတော့ဒီစီးပွားရေးပိတ်ဆို့မှုတွေကလည်းနိုင်ငံရေးလှုပ်ရှားမှုတွေတော့ကျွန်တော်ချိတ်ဆက်ထားတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲ့တော့ကျွန်တော်မျှော်မှန်းတယ်လို့ပါပဲအခုလိုဒေါန်ဆန်းစုကြည်နဲ့တွေ့ပြပြီးတော့မှကနကလိုအရင်တော့ဆန့်ကျင်တဲ့သဘောထားရှိတဲ့လူတွေကိုအခုဒီကနေ့ကျွန်တော်တို့နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်ရအောင်လုပ်ပြီးလိုက်တာနဲ့မရှိမနှောင်းပါပါပဲကျွန်တော်တို့တိုင်းပြည်ပေါ်မှာကနကလိုကျွန်တော်တာစီပိတ်ဆို့ထားတဲ့တချို့ကိစ္စတွေကိုဘာဖြစ်ဖြစ်ကျွန်တော်တို့ဒါဖြေလျှော့ပြီးတော့ပေးပါတယ်။ဒီလိုဖြေလျှော့ပေးတဲ့အတွက်ကြောင့်လည်းယေရှုအများကြီးကျွန်တော်တင်ပါတယ်။ဒီ
ရင်းနိုင်ငံရေးအင်အားစ
ုဟုတ်ပါခင်ဗျာဒါပြည်ရင်းနိုင်ငံရေးအင်အားစုနောက်ချက်ကတော့ကနကလိုပြည်ရင်းနိုင်ငံရေးအင်အားစုတခုတည်းတည်ငြိမ်ုံနေတာကျွန်တော်တို့ကမပြီးပါဘူး။နိုင်ငံတော်တည်ငြိမ်အေးချမ်းမှုရဖို့ဆိုတာကနကလိုဒီတိုင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့တွေညဉ့်ညဉ့်တိဆောက်တဲ့အပိုင်းပေါ့လေ။ဟု
တ်က
ဲ့။ဒီအပိုင်းမှာကျွန်တော်အဆင့်3ဆင့်လုပ်ပါတယ်။ပထမတော့များသောအားဖြင့်ဒီအဖွဲ့တွေကကျွန်တော်တို့ပြည်နယ်တွေမှာကျွန်တော်ရှိတာများပါလား။ပြည်နယ်တွေမှာရှိတာများပါလား။တောင်ပြည်နယ်အစိုးရနဲ့ကျွန်တော်တို့အရင်ထိတွေ့အောင်ကျွန်တော်လှုပ်ခိုင်းလိုက်တယ်။ပြီးရင်ပြည်နယ်အစိုးရနဲ့ထိတွေ့ပြီးတော့မှပြည်တာခတ်တာတွေခုနကလိုရပ်ဆွဲဖို့ပြည်တာခတ်တာတွေရပ်ဆွဲပြီးလို့ရှိရင်ကျွန်တော်ဒီပြည်တော်စုအဆင့်ဆွေးနွေးပွဲတွေကျွန်တော်လုပ်ဖို့ဆိုတော့ဒီလိုအရင်ညှိနှိုင်းလိုက်တော့သူတို့ရဲ့မူလတွေကညဉ့်ညဉ့်ကိုလိုချင်နေတဲ့ပုံစံတွေဖြစ်ပါလား။ဒါကြောင့်မလို့ကျွန်တော်တိတ်အခက်အခဲမရှိဘဲနဲ့လွယ်လွယ်ကူနဲ့ဒီလိုညှိနှိုင်းလို့ရပါတယ်။အဲ့တော့ဒုတိယအဆင့်ကျတော့ကျွန်တော်တို့ဒါပြည်တော်စုအဆင့်ပြည်တော်စုအဆင့်ကျတော့သူတို့နဲ့ယုံကြည်မှုတည်ဆောက်ဖို့အတွက်ကသူတို့ခုနကလိုဟိုခင်မင်ရင်းနှီးတဲ့လူတွေသူတို့ခုနကလိုလိုလားတဲ့လူတွေဒီလိုပုံကုံမျိုးတွေကိုကျွန်တော်ရွေးရပါတယ်။ရွေးပြီးတော့မှဒီပုံကုံမျိုးတွေနဲ့ကျွန်တော်လှုပ်ပြီးတော့သူတို့နဲ့ထိတွေ့ခိုင်းတယ်သူတို့နဲ့ဆွေးနွေးခိုင်းတယ်ဆွေးနွေးခိုင်းတဲ့အခါမှာအဓိကတော့အချက်နှစ်ချက်ပါတစ်ချက်ကတော့ခုနကလိုပြည်တော်စုကြီးတန်းမှာကျွန်တော်တို့အတူတူကဥမခွဲတိုင်းမပြန်နဲ့ကျွန်တော်တို့နေကြရအောင်ဆိုတဲ့ဟာအမှန်တော့လေဒီဟာခုနကလိုခွဲမထွက်ဘူးဆိုတဲ့ဒီသဘောပါပဲခုနကလိုသူတို့ကလည်းဒီဟာကိုသဘောတူပါတယ်နောက်တစ်ခါတော့ပြည်တော်စုကြီးကိုကျွန်တော်ကာကွယ်ဆောင်ရှောက်ကြအောင် Biang suji mampu kuai buat orang jono kagwa sangsang me. Tanya nasi leu ni umur ini mampu kuai buat orang kagwa sangsang me. Lepas jono leh suci ana, suci madawang jono kagwa sangsang macam. Di sana tu lu alun doa dua. Dah jono lu nyanyi di sautan ni mac. Iji sung jono acan acan mac. Di sana ni saya jalan ni. Canaria dalam jono iji ciri doa. Mampu siwa kisari buang biru jono sampai bu. Nara kena lu tuji bang ni ya parti tau. Tadi tau mido pun lu juga buat mac wenju. Juga buat mac juga lu sih. Kena lu lu dorang mac. ยาวละไหมลดอะไรยาวละลูกเชียงมีอันนี้ดูขยันรู้คนนั้นลูกมีคนนี้มีคนยามะสูรีขยันรู้เต็มตัวลูกยามะทหารดูยี่ดูขยันรู้คนนั้นก็ลูกเปลี่ยวลูกสูรูยามะนารู้ก็ว่าคนนั้นลูกดูแลไปในจ้าลูกเชียงขยันรู้สีไว้ลงงานนี่ลูกที่อุบลนี่ลูกแต่สีไว้ลงงานมีเรื่องพี่ยามะฉันรู้วันคู่ไปไหมแต่ที่อาจจะกระลันกันพูดสิบอกระลันกันพูดสิบอาจจะรู้ว่าอย่างเดียวเนี่ยที่คนนั้นลูกได้ใครตัดพันธุ์ยามเนี่ยแต่กูเชื่อในเรื่องสูงสูงนับเชื่อได้ตัวส ူတဲ့ပဲကျွန်တော်ဖြေရမယ်အတူများတိုင်းပြည်တွေမှာလည်းဒီတိုင်းပဲအဲ့ဒါအမေရိကန်နိုင်ငံလိုမျိုးမှာလည်းစတိတ်ဘောင်းများစွာရှိပြီမယ်ခုနလိုတတ်မတော်ကခုနလိုအဖွဲ့အစည်းတစ်ခုတည်းပဲကျွန်တော်ရှိတယ် event ခုနလိုတရုတ်ဆိုလို့ရှိရင်လည်းဒီကိုပန်းအူချုပ်ခွင့်ကဟိုနေနေပြည်နယ်တွေအများကြီးရှိပြီမယ်လည်းတတ်မတော်တစ်ခုတည်းပဲရှိတယ်ကျွန်တော်လည်းဒီတိုင်းပဲသွားကြတာပေါ့မကျွန်တော် constitution ကလည်းဒီတိုင်းပဲဆိုတော့အဲ့တော့ဒါလေးတွေကသူတို့နဲ့ညှိနှိုင်းလိုက်တဲ့အခါမှာကျွန်တော်စိတ်ထဲမှာတိတ်ပြီးတော့ခက်ခဲမယ်ထင်မိမယ်လည်းကောနလို့တိတ်ပြီးတော့ခက်နဲ့မလို့ရပါနဲ့အလွယ်တကူကျွန်တော်သဘောတူချက်ကလေးတွေရလာရလာပြီးတော့ကတူညီတဲ့အချက်ကလေးတွေကျွန်တော်ကလက်မှတ်ထိုးထားတူညီတဲ့အချက်ကလေးတွေလက်မှတ်ထိုးထားဆိုတော့အခု17ဖွဲ့ရှိတဲ့နေ့က10ဖွဲ့နဲ့ကျွန်တော်ဒါသဘောတူညီချက်ကလေးတွေတော်တော်များများကျွန်တော်ရပါတယ်သို့တော်လည်းနိုင်ငံရေးအပိုင်းဆက်ပြီးတော့ဆွေးနွေးစရာတွေတော့အများကြီးကျွန်တော်ရှိပါတယ်အများကြီးရှိတယ်အော်ဒီအပိုင်းကျရင်တော့ကျွန်တော်ဒါတတိယပိုင်းရောက်ပါတယ်တတိယပိုင်းရောက်ပါလို့ရှိရင်တော့ကျွန်တော်ဒါလွတ်တော်ကိုကျွန်တော်ကဒါအားလိုက်မယ်လွတ်တော်တွေမှာတိုင်းရင်းသားပေါင်းစုံပါတယ်တောင်ပို့ပြီးတော့လဲကျွန်တော်တို့လွှတ်တော်မှာဆွေးနွေးတဲ့ဟာပို့ပြီးတော့လဲကျွန်တော်ပြည့်စုံမယ်ပို့ပြီးတော့လဲကျွန်တော်ဒါကြီးမားမယ်တောင်လွှတ်တော်အပ်ပြီးတော့မှဂျာနဲ့အသေးစိတ်တွေကိုကျွန်တော်တဖြည်းဖြည်းနဲ့ဆွေးနွေးယူမယ်ဆိုပြီးတော့ကျွန်တော်ဒီလိုဝင်နေလုပ်ခဲ့တာပါဒါမှမဟုတ်ကျွန်တော်ကလို့ဒီနိုင်ငံရေးပြည်ရင်ပြောင်းလဲမှုမှာကျွန်တော်တို့အဓိကကြားတဲ့အခန်းကဏ္ဍတော့ကျွန်တော်ကနှစ်ခုပါပဲနိုင်ငံရေးအင်အားစုတွေနဲ့ကျွန်တော်တည်တည်ငြိမ်ငြိမ်နဲ့ဖြစ်အောင်မသူတို့နဲ့ကျွန်တော်ထိတွေ့ဆက်ဆံတဲ့အပိုင်းနောက်တစ်ခါကျွန်တော်တို့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကျွန်တော်ကလို့ငြိမ်ငြိမ်ရအောင်ကျွန်တော်ကြိုးစားဆောင်ရွက်တဲ့အပိုင်းအဒီထဲမှာလည်းကျွန်တော်တစ်ဖွဲ့ကြာနေပါသေးတယ်။တစ်ဖွဲ့ရတော့ကျွန်တော်မြောက်ဘက်က KIA ကျွန်တော်အဖွဲ့ဖြစ်ပါတယ်
။ကျွန်တော်အနေနဲ့လည်းဒီနေရာမှာဟိုသတိထားမိတာလေးတစ်ချက်ရှိပါတ
ယ်။ဟုတ်ပါလား
။ကျွန်တော်ကြီးအနေနဲ့ဒီဆိုရအဖွဲ့ကိုစတင်ဥဆောင်တဲ့ကလည်းဒီအထူးသဖြင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ခတ်ရစဲရေးကိုဒီဇိုင်းမှန်မှန်ဆောင်ရွက်လာခဲ့ပါတယ
်။ဟုတ်ပါလား
။အဲဒါပေမဲ့အထက်အပြင်ကိုကျွန်တော်ကြီးရဲ့ main အာဏာနဲ့ပေါ့နော်
။ဟုတ်ကဲ့။ဟို
တစ်ဖက်အပြည့်ခတ်ရစဲရေးပြီးခဲ့တဲ့နှစ်ဒီဇင်ဘာလကအထူးသဖြင့်ကချင်ပြည်ပတ်မှာကြီးညာခဲ့တာပြီးပြင်ကြီးညာပေးခဲ့တာရှိပါတယ်။
ဟုတ်ပါလား
။ဒါပေမဲ့လည်းဒီတိုက်ပွဲတွေကတော့ဆက်ပြီးဖြစ်နေတယ်ဆိုတဲ့သဘောဆိုတော့ဒါကဘာရီမြန်းလိုအပ်ချက်ချိုးရင်းချက်ရှိနေတယ်လဲဆိုတာလေးကိုတစ်ချက်တော့ရှင်းပြပါ
မှန်ပါပဲဟိုတောင်းနေတော့ဒီကိစ္စလေးကလည်းကျွန်တော်ဖြေရှင်းတဲ့ကိစ္စပဲကျွန်တော်ဖြစ်ပါတယ်အဲ့တော့ခုနကလို့ဒီငင်းငင်းရေးဆွေးနွေးဖို့နိုင်ငံရေးဆွေးနွေးဖို့ဆိုတာပြစ်ခတ်တိုက်ခိုက်နေရင်းနဲ့ကျွန်တော်ဆွေးနွေးလို့ကတော့ကျွန်တော်မလွယ်ပါဘူးဒါမှမဟုတ်ခုနကလို့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲကြအောင်ဆိုပြီးတော့ကျွန်တော်ကနေပြီးတော့မှကျွန်တော်တက်ကိုခုနကလို့အမိန့်ကျွန်တော်ထုတ်ပေးလိုက်တယ်ပြစ်ခတ်တိုက်ခတ်မှုတွေမလုံနဲ့ကိုကိုကိုခုခံကာဝယ်ယုံမှအပပေါ့လေလူဆိုတာလည်းအသက်ကိုကိုရာကာဝယ်ဖို့ကရှိသေးတာပေါ့ကိုကိုကိုခုခံကာဝယ်ယုံမှအပကိုကဆပြီးတော့တိုက်ထားတယ်စက္ကန်းကြီးကိုသွားပြီးတော့ကိုကတိုက်ထားတယ်ပြစ်ထားတယ်ခတ်ထားတယ်မလုံဖို့ဆိုပြီးတော့ကျွန်တော်ဘက်ကဒီလိုထုတ်ပါတယ်တပ်ဖက်ကလည်းကျွန်တော်ဒီလိုထုတ်ပေးဖို့ကျွန်တော်ကတောင်းဆိုတယ်သူတို့ဘက်ကဒီလိုထုတ်ပေးလိုက်လို့ရှိရင်အောက်ချိန်မှာရဲဘော်တိဘာပဲဖြစ်နေနေမင်းတို့ကတော့ကလို့ပြစ်တာခတ်တာတွေလုံးဝမရှိစေနဲ့ဆိုပြီးတော့ကျွန်တော်ကဒီတိုင်းပြောလို့ရပါတယ်သို့တော်လည်းတပ်ဖက်ကဒီလိုမထုတ်ဘူးဒီလိုမထုတ်တဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကတော့ယုံကြည်ပြီးတော့မှတခါလေကြားလို့ရှိရင်အုပ်ချုပ်မှုကိစ္စဆောင်ရွက်ဖို့အတွက်ကျွန်တော်ဒီသွားထလာတာရှိတယ်အိမ်နေရာတွေမှာခုနကလိုစောင့်ကြည့်ပြီးတော့တိုက်တာတွေနောက်တစ်ခါမိုင်းထောင်ပြီးတော့ကျွန်တော်ဖောက်ခွဲတာတွေဒါတွေရှိတော့ရဲဘော်တွေကလည်းဟာကျွန်တော်တို့ဒီတိုင်းအသေးခံပါမလားဒီတိုင်းမှကျွန်တော်အသေးခံနေရမလားဆိုတော့ကျွန်တော်စိတ်ထဲမှာလည်းဒါမကောင်းဖြစ်မိတယ်ပေါ့ပြဿနာတော့အဲ့ဒါပါပဲကျွန်တော်တို့ကထုတ်ထားသလိုကိုဘက်ကတော့ခုနကလိုပြစ်ခတ်တိုက်ခိုက်မှုတွေကိုရဆဲပါမယ်ဆိုပြီးတော့ဒီလိုထုတ်လိုက်လို့ရှိရင်ကျွန်တော်ထင်ပါတယ်ဒီကိစ္စကကျွန်တော်အဆင်ပြေသွားမှာပဲ
။
ကျွန်တော်တွေကတော့တက်ပြီးကိစ္စပါကိစ္စဒါတွေကတော့ကျွန်တော်တို့ဇပွဲပေါ်မှာထိုင်ပြီးတော့ညှိယူလို့ကျွန်တော်ရတဲ့ကိစ္စပါ။ဒီကလကလေးတစ်ခုပါပဲ။ဒါလေးကိုနည်းနည်းလေးပဲခုနကလိုသူတို့ဘက်ကဖြေလျှော့လိုက်လို့ရှိရင်ကျွန်တော်ထင်ပါတယ်ဒီဟာလည်းဟိုအဆင်ပြေသွားမယ်လို့ကျွန်တော်တွက်ပါတယ်။ကျွန်
တော်ကြီးပြောပြတဲ့ဒီကုစားပေးဒုတိယအကြောင်းပြန်ကောက်ချင်ပါလ
ေ။ဟုတ
်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့
ဖွ
ံ့ဖြိုးရေးပေါ့နော်။ဒီနေရာမှာအခုဟိုမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကလှုပ်ဆောင်ရတဲ့အချက်တွေကအောက်လီလိုက်စားမှုပပျောက်ရေးပွင့်လင်းပြင်သာမှုရှိရေးပေါ့နော်
အဲ့ဒါတွေနဲ့ပတ်သက်လို့ဘယ်လိုအကြောင်းအရာတွေကပိတ်ဆို့မှုတွေရှိနေလဲ။ဟိုနင်းကတော့ဒီအဂရိလိုက်ဆောင်မှုနဲ့ပတ်သက်ပြီးတော့လေကျွန်တော်စတက်လာတွေကခုနကလိုကျွန်တော်တို့ဒါကုတ်ဂါဗာနန့်ကလင်းဂါဗာမန့်ဖြစ်အောင်ကျွန်တော်တို့လုပ်မယ်။ပြည်သူတွေကလည်းကျွန်တော်တို့ဝိုင်းပြီးတော့ကူပေးပါ။ဆိုတော့ဒီလာပြီးလိုက်ယူမှုတွေကအခုမှတွေမဟုတ်ပါဘူး။ဟိုတုန်းကတွေကခုနကလိုဟိုရှိရှ ကျွန်တော်တို့ကတော့ဆက်ပြီးဖြစ်နေတယ်ဆိုတဲ့သဘောဆိုတာကပ်ပါတော်တော်လည်းကျွန်တော်တို့ပြပစီနဲ့တော့ကျွန်တော်တို့လုပ်နေပါပြပစီနဲ့လုပ်နေဆိုတော့ဝန်ထမ်းလောကကိုကျွန်တော်အခုဟိုပြန်ပြီးတော့ဒါတိတိကျကျနဲ့ပြပစီနဲ့ဟိုကင်ထွက်နေပါတယ်အဲ့တော့အောက်ချိန်မှာကျွန်တော်တို့ဒါတွေရှိနေတယ်
ဒါမှမဟုတ်ဒီကိစ္စကိုကျွန်တော်ပြပြပြောင်းပြောင်းပြပစီစီနဲ့ခုနကလိုတေးချက်ကတော့ရုံနေသွားအောင်နေ့ချက်ကတော့ဒီပပြောက်သွားအောင်ဒီကျွန်တော်တို့ဒါစူးစမ်းပြီးလုပ်မယ်ဆိုတော့ဒါလည်းအကောင့်တန်ပေါ်ပြီးတော့ကျွန်တော်ဆောင်ရွက်နေပါတယ်ဟုတ်ဗမာပြည်မှာကဒီပြပါဟိုအရင်းအမြစ်မြောက်နံမှုတွေအင်အားလူရင်အားဟိုနှီးပညာကျွမ်းကျင်မှုအရင်းအမြစ်တွေမရှိတဲ့အခါကျတော့ပြပကဝင်ရောက်လာမှာဟုတ
အမေရိကန်ပြောင်းစုစဉ်ကြီးရဆိုင်ထားတာကြီးအဲ့တော့ဒီလိုယာယီရဆိုင်ထားတဲ့သဘောလောက်ပဲရှိပြီးတော့တစ်ခါကနေပြီးတော့ဥပဒေအရအချိန်မီပြန်ပြီးတော့အရေးယူနိုင်သေးတယ်ဆိုတဲ့အနေထားမျိုးဟာအပြီးပါနေပြီးတော့လာပြီးတော့ယင်းနည်းမြုံနံလူသူတွေအတွက်အတားအဆီးတစ်ခုများဖြစ်နေတာဟုတ်မှန်ပါတယ်ဒီစီဝါရေးတားဆီးပိတ်ဆို့မှုတွေကတကယ်လည်းခုနကလိုပြပနေပြီးတော့လာရောက်ပြီးတော့ယင်းနည်းမြုံနံမှုအတွက ဒီပါတီကြီးနှစ်ခုသွားအင်အားပြိုင်နေတယ်အဲ့တော့သူကဥပဒေအရဒါစီထားတဲ့ဟာကိုပြန်ပြီးတော့လွယ်လွယ်နဲ့ပြန်ဖြည့်ပေးဖို့ဆိုတာသူတို့လက်ခတ်ပါတော်တော်လည်းအဆိုးကပိုင်းကနေပြီးတော့သူတို့ရဲ့ဒီအုပ်ချုပ်မှုအခွင့်အာဏာနဲ့ကျွန်တော်တို့လုပ်ပေးထားတာကြီးကျွန်တော်အများကြီးရှိပါတယ်အော်ကျွန်တော်တို့နဲ့ခုနကလိုနှစ်ပေါင်း20ကျော်လောက်ဆက်ဆံရေးတွေကျွန်တော်တို့ဒီအခန်းနေပဲနဲ့အခုဒီ ဒီတော့လည်းကျွန်တော်တို့အခြေစိုးတင်ပါတယ်တချို့ကိစ္စလေးတွေကတော့ဒီလိုဖြေလျော့ပေးလိုက်တဲ့အတွက်ကြောင့်ရင်းနှီးမြှုပ်နှံမဲ့အားလေးတွေကိုကျွန်တော်လာပြီးတော့လုပ်နိုင်တဲ့အခွင့်အလမ်းတွေကျွန်တော်ရှိပါတယ်ဥမာ ဘာဖြစ်သူကလဲစဉ်းစားမှာလေဟိုမှာစီးပွားရေးကပိတ်ဆို့ထားတယ်သူသွားလို့အကျိုးရှိမလားနောက်တစ်ခါဒီရဲ့ခုနကလို့ဒီအင်ဗက်စမန့်လောကဘယ်လိုရှိသလဲတို့ဘယ်လိုကာကွယ်ပေးထားသလဲအင်ဆန်တက်တွေဘယ်လိုပေးထားသလဲကျွန်တော်ဆိုရင်လည်းကျွန်တော်ဒီလိုစဉ်းစားမှာပါတော်တယ်ခုနကလို့လွတ်လွတ်ကင်းကင်းနဲ့တို့လာရောက်ပြီးတော့ရင်းနှီးမြှုပ်နှံလို့ရနိုင်တဲ့အားတွေရှိပါတယ်ဒါတွေအတွက်ကိုကျွန်တော်ကလ ပြင်ရပိုင်းနဲ့မခက်ခဲတဲ့ဟာမျိုးတွေကိုဆိုကြပါဆိုကျွန်တော်အထက်ကျုပ်ဆက်ယူလို့ဟာမျိုးတွေဖဏ္ဍချုပ်တဲ့ဆက်ယူလို့ဂါဝန်ချုပ်တဲ့ဆက်ယူလို့ဆိုရင်ဆက်ယူတွေကလူတစ်ထောင်လောက်ကျွန်တော်အလုပ်ရရင်ဆက်ယူဆိုလို့ရှိရင်လူတစ်ပေါင်းလောက်ကျွန်တော်ရတယ်ဒီပြင်ရပိုင်းနဲ့ဘာမှမခက်သူတို့ကြတော့သူတို့ဈေးကွက်ကရှိပြီးသားဖြစ်တယ်မဟုတ်လားသူတို့ဈေးကွက်နဲ့ဆို ကျွန်တော်ပေါ်မှာနားလည်ပြီးတော့မှဒါလည်းကိုယ်ကလို့ကျွန်တော်ပြင်ဆင်ပေးလိမ့်မယ်ဖြေလျှောက်ပေးလိမ့်မယ်လို့ကျွန်တော်ဒီလိုမျှော်လင့်ထားပါတယ်ယုံကြည်ထားပါတယ်ကြားရမှာလည်းတမန်ကြီးအနေနဲ့အမေရိကန်ပြောင်းစုကိုခီးထွက်ဖို့ရှိရဲဆိုတော့ဒီခီးစဉ်အတွင်းမှာလည်းဒီအကြောင်းလေးဆွေးနွေးပြလိမ့်မယ်လို့ယူဆပါတယ်ကျွန်တော်ကတော့ခုနလိုဒီ ဖြစ်တာတော်တော်လည်းကျွန်တော်ဘက်ကတော့ခုနလိုဆက်ဆံမှုကိုပို့ပြီးတော့ကောင်းအောင်ကျွန်တော်လုပ်ပြမယ်။နောက်ကျွန်တော်ဘက်ကခုနလိုပွင့်လင်းရိုးသားတဲ့လှုပ်ဆောင်မှုတွေဒီမိုကရေစီခုနလိုရှင်းသာဖွင့်ပြဖို့အတွက်ကျွန်တော်တို့ရဲ့ကြိုးစားနေတာတွေဒါတွေကိုကျွန်တော်တို့သိတာအောင်လုပ်ပြခြင်းအမယ်တစ်ချိန်ကျရင်တော့ကျွန်တော်ထင်ပါတယ်ဒီစီနီကလည်းပြောင်းလာမယ်လို့ကျွန်တော်ထင်ပါတယ်။ဥပမာနဲ့
ကျေးဇူးတင်ပါတယ်ခင်ဗျာကဲကောင်းကြီးကဲကိုသားနဲ့တွင်ခင်ဗျားလည်းကျေးဇူးတင်ပါတယ်ဗျာနော်ဟိုလာပြီးတော့တကူတကနဲ့လာပြီးတော့တွေ့တာပါဆိုခင်ဗျားနဲ့တွေ့လိုက်တဲ့အတွက်ကြောင့်လည်းကျွန်တော်တို့မှာပြည့်စုံဝင်နေကျွန်တော်ရလာတယ်ဟုတ်ကဲ့ကဘာလို့လဲကျွန်တော်တို့သိစီချင်တဲ့ဟာတွေကျွန်တော်တို့သိသွားတာပေါ့ခဏပါနော်ကောင်းပါတယ်ကောင်းပါကျေးဇူးတင်ပါ
နိုင်ငံတော်သမ္မတဦးသိန်းစိန်ကိုVOA ကနေပြည်တော်မှာတည်တံ့တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ကျွန်တော်တန်းတွင်ထောက်ပါခင်ဗျာ